လေးသင်ငယ်နဲ့လူငယ်တွေဟာပြိုးပင်တွေပါပဲတကယ်တော့တစ်ပင်တစ်ပင်ရဲ့အသီးအရွက်အပွင့်အခိုင်အခက်စသဖြင့်ပေါ့လေလောကအတွက်အသုံးဝင်ဖို့အဖို့တန်တဲ့တစ်ပင်တစ်ပင်ဖြစ်လာဖို့ဆိုရင်ပြိုးပင်ဘဝကိုအကယူအဆိုက်ရဆုံးမှာဆေးကားကြီးမတောက်ခဲ့လို့တငယ်နာမပြောက်ဘူးဆိုတဲ့တင်စားချက်နဲ့ပြောပြချင်တာပါတခါကနိုင်ငံရခြားကကလေး၃ယောက်ဟာနိုင်ငံခြားခီးစဉ်တစ်ခုသွားဖို့ပြင်ဆင်ကြပါတယ်သူတို့တက်တော့တခါမှမရောက်ဘူးတဲ့နိုင်ငံပေါ့ဘယ်ကိုလဲဆိုတော့မြန်မာနိုင်ငံကိုလာတာပါအဲ့ဒီခီးစဉ်မှာမိဘဖြစ်သူကကလေး၃ယောက်ကိုအလုံးအလောက်စရိတ်ထုတ်ပေးပြီးတော့မလိုက်တော့ဘူးလို့ပြောပါတယ်အကြီးဆုံးသမီးက၁၀နှစ်ဝန်းကျင်ပဲရှိပါသေးတယ်သူ့ထက်ငယ်တဲ့၂ယောက်ကိုသူဘလို့နိုင်ငံခြားကိုဦးဆောင်သွားမလဲကျွန်တော်တို့အတွေးနဲ့ဆိုရင်တော့တိတ်အသေးရစရာကောင်းမှာပေါ့ဒါပေမဲ့အဲ့ဒီကလေးတွေဒီတိုင်းလာလို့မရပါဘူးအိမ်ကခွင့်ပြုပေမဲ့လေကြောင်းဌာနတွေကအုတ်ထင်းသူမပါဘဲနဲ့ခွင့်မပြုတဲ့အတွက်နောက်ဆုံးတော့မိခင်ဖြစ်သူဟာလိုက်ခဲ့ရပါတယ်ဒါပေမဲ့လိုက်ပုံလိုက်နေရတော့ငါလုံးဝဥမဆောင်ဘူးနောက်ကနေပြီးတော့ငါခကြီးဆောင်အိမ်ငါပဲကင်ပြီးတော့လိုက်မယ်သမီးအကြီးရအောင်ဥဆောင်ဆိုပြီးတော့လွတ်လိုက်တာပါအဲ့တော့သမီးအကြီးဆုံးဟာလေရင်လက်မှတ်ဝယ်တာကအစအွန်လိုင်းကနေပြီးတော့ချိတ်ဆက်တယ်ပြီးတော့သူတခါမှမရောက်ဘူးတဲ့နိုင်ငံကိုရောက်အောင်လာပါတယ်တကယ်လည်းသူတို့ခီးစဉ်အောင်မြင်ခဲ့ပါတယ်အဲ့ဒီမှာကျွန်တော်တွေးမိတာတွေရှိပါတယ်သူစနစ်တကျလေးလာတင်ယူပြီးတော့ကိုကူကူယုံကြည်မှုရှိတဲ့အချက်တွေကိုတွေးလို့ပါသူမရောက်ဘူးတဲ့နိုင်ငံအကြောင်းယဉ်ကျေးမှုတွေဒလိထုံးစံတွေနောက်ပြီးတော့စီးပွားရေးအခြေအနေတွေသူသွားမဲ့မြို့တွေရာသီဥတုကအစအဲ့ဒီကလူတွေကြိုက်နှစ်သက်တဲ့လက်ဆောင်ကအစသူလေးလာပြီးတော့မှခီးကိုစနစ်တကျပြင်ဆင်ပြီးတော့လာတာပါဒီမှာကတော့သူလာတဲ့အိမ်မှာရှိတဲ့ဟောဒီနိုင်ငံမှာကြီးပြင်းလာတဲ့အသက်20ဝန်းကျင်လူငယ်တွေကတော့အတော်များများဟာမိဘနဲ့ပဲအိမ်မှာအတူနေရင်းနဲ့အလုပ်ဝင်ဖို့စောင့်နေကြတဲ့အချိန်မှာအဲ့ဒီမှာဘာကိုသွားတွေ့ရသလဲဆိုတော့နိုင်ငံတကာမှာ18နှစ်လောက်အဲ့ဒီဝန်းကျင်ဆိုရင်မိဘတွေနဲ့ခွဲပြီးတော့ကိုယ်ဝန်းကိုယ်ကျောင်းရပြီကျွန်တော်တို့စီမှာတော့အများစုကမိဘနဲ့အတူနေပြီးတော့ပဲအလုပ်ရှာတဲ့လူတွေရှာကြတယ်ပေါ့အဲ့ဒီတော့ကျွန်တော်တခုမြင်ခဲ့တာပါအလုပ်ခွင်ထဲမှာဘွဲရပြီးအလုပ်ဝင်တဲ့လူငယ်တွေဟာတော်တော်များများဟာအမားကိုထောက်ပြတယ်ဆိုရင်လက်မခံကြဘူးပြန်ပြီးတော့အောင်မြင်အောင်မဖြစ်ရှင်းနိုင်ကြဘူးတချို့မိန်းကလေးတွေတော်တော်များများကိုပြန်ပြီးတော့အလုပ်ကြီးကျက်သူတွေကတိုင်ပါတယ်သူတို့ဟာတဲ့သူတို့လိုအပ်ချက်တွေကိုပြောလိုက်ရင်ဒါကိုလူကြားထဲမှာပြောတယ်အဆက်ခွဲတယ်ဆိုပြီးတော့ငိုတယ်ပြီးရင်အလုပ်မလာတော့ဘူးလို့ပြောတယ်အိမ်ုံလည်းအဲ့လိုပဲအလုပ်ထဲမှာသမီးကိုမလုပ်တတ်ဘူးဆိုပြီးတော့စူတယ်ကျိန်းတယ်သမီးရှက်တယ်အဲ့ဒါကြီးကမျက်နှာငယ်တယ်လို့ပြောတဲ့အခါမိဘတွေတော့မခံချင်စိတ်ဖြစ်ပြီးတော့ပြန်မြှောက်ပေးတယ်မသွားနဲ့အဖေတို့အမေတို့ကြွေးထားနိုင်တဲ့ငတ်နေတာမဟုတ်ဘူးဆိုပြီးတော့အဲ့ဒီတန်တရာကြီးတော်တော်လဲနေတယ်လို့ရှင်းပြကြပါတယ်ဆိုလိုတာကတော့မိဘတော်တော်များများကကိုယ့်သားသမီးကိုအလုတ်ခွင်ထဲကိုပို့တဲ့အခါမှာတစ်ဖက်ကမိခိုးနေအောင်အစင်မပြေရင်လည်းအိမ်ကအဖေတို့ကြွေးမှာပဲဆိုတဲ့အတွေ့အထိနဲ့သွားနေကြတာကိုပါအလုတ်ခွင်ထဲမှာမာနတွေခေါဝါမချတဲ့အခါမှာမိဘကိုမိခိုးနေကြပါတယ်ဒီနေရာမှာသမီးရှင်တယောက်ကပြောတာကိုသတိရပါတယ်သူ့မှာသမီးတွေတတ်လပ်ပပရှိတာအမြဲတမ်းရောက်တဲ့နေရာမှာ तू ကြည့်နေတယ်တဲ့ तू လိုချင်တာကတထေးသားတမက်လောင်းမဟုတ်ဘူးတဲ့တထေးလောင်းဖြစ်မဲ့ तू ကိုတမက်တော်ချင်တာတဲ့ဆိုလိုတာကတော့ဒုဒုပေါင်မဲ့ရုံးကန်ပြီးတော့ဇွဲနှဘဲကောင်းပြီးအမျော်မြင်ရှိတဲ့အစွမ်းအစကိုယ်တိုင်ထုတ်နိုင်တဲ့ तू ကိုဆိုလိုပါတယ်အဲ့လိုလူငယ်များတွေကိုအားကိုကိုသမားတွေဟာအရွယ်နဲ့လိုက်အောင်ရင့်ကျက်နေကြတာများပါတယ်အောင်မြင်ခဲ့တဲ့လုပ်ငန်းရှင်တယောက်က तू ငယ်သားတွေသူ့ရဲ့သားသမီးတွေကိုအမြဲတမ်းပြောပါတယ်ငါဒီဘွားရောက်ဖို့ငါဘလောက်ငိုခဲ့ရလဲဆိုတာမင်းတို့သိလားတကယ်တော့ကျွန်တော်တို့စီမှာအဲ့လိုအရွယ်တစုံတရာရောက်တဲ့အထိအမိခိုးမပြုတ်တော့ဘူးလို့ဆုံးဖြတ်ခဲ့တဲ့သူများဟာဘဝကိုကြိုတင်ပြီးတော့ပြင်ဆင်တတ်တာကိုတွေ့ရပါတယ်လိမ့်ကြရင်မနာဖို့ကြိုပြီးတော့တွက်ထားတာမျိုးပါခကြီးထွက်မယ်ဆိုရင်တော့အလေးထလုပ်ပေးထားတာကခကြီးစင်တွေကိုတခုတည်းမဟုတ်ဘဲနဲ့ရွေးချယ်စရာတွေအများကြီးရှိတယ်ဆိုတာကမ္ဘာမြေပုံကိုဖြတ်ပြီးတော့ကဲနိုင်ငံခြားခကြီးသွားကြမယ်ဆိုရင်ဘယ်ဟောင်းအကျိုးရှိမလဲဥရောပတိုက်ကဘယ်မြို့တွေဘယ်နိုင်ငံတွေသွားရင်ဘာတွေသိရမလဲအမေရိကတိုက်ဆိုရင်ဘာတွေသိရမလဲအဲ့လိုမျိုးတွက်ချက်တဲ့အနေအမှာနောက်ဆုံးကုန်ကြစရိတ်တွေကိုကသူတို့ကတွက်တတ်နေပါပြီဒါကတော့အရွယ်ဆိုတဲ့နေရာမှာသူတို့စီမှာဥပမာ16နှစ်18နှစ်18နှစ်ဝန်းကျင်လောက်ဆိုရင်အဲ့ဓာတွေအကုန်လုံးကိုရှာဖွေတတ်ပြီးတွက်ချက်တတ်နေပါပြီဒါနဲ့တလောကနိုင်ငံတကာကိုလှည့်နေတဲ့လူငယ်များကိုတွေ့ကြည့်ပါတယ်သူတို့ဟာဥရောပနဲ့အမေရိကခီးစဉ်ကိုလက်လျှော့လိုက်တယ်တဲ့။ဘာကြောင့်လဲဆိုတော့ဝေးပြီးတော့ကုန်ကြစရိတ်တွေကြောင့်ဒီမှာနီနီနာနာကမ္ဘောဒီးယားလာအိုထိုင်းဗီယက်နမ်စသဖြင့်သွားတာကအကျိုးရှိအောင်မယ်ဆိုပြီးတော့သူတို့ဆုံးဖြတ်လိုက်တယ်တကယ်လည်းသွားပြစ်ခဲ့ကြတယ်ပေါ့ခီးစဉ်တိုင်းမှာအကျိုးရှိတာတွေကတော့ပြည့်နှက်နေတာပါပဲဒါပေမဲ့သူတို့ဟာအရာရာကိုစဉ်းစားတတ်တဲ့နေရာမှာအချက်လက်ဘောင်းစုံကိုယူပြီးတော့သုံးသပ်နိုင်စွာနဲ့ အဲ့ဒီလိုကဘာကြီးကိုဖြန့်ကျက်ပြီးတော့လျှောက်လဲနေကြတယ်လို့မြင်ရပေမဲ့တကယ်တော့ကဘာကြီးကိုသူတို့ဖတ်ရှုနေကြတာပါကျွန်တော်ကတော့ဒီလိုစဉ်းစားပါတယ်ကလေးတွေကိုမမိခိုးအောင်ပြုခြင်းဟာအရင်ကစလုံးလို့ခေါ်ခဲ့တဲ့မော်ကင်းလူမျိုးတွေလေပေါ်မှာနေကြရင်းနဲ့ကလေးရေထဲပြုတ်ကြဝိုင်းရင်သူ့ဟာသူကူးဆိုပြီးတော့အားပေးသလိုမျိုးပါပဲတကယ်တော့ဘဝဆိုတာလဲကိုယ်တိုင်ကူးခတ်ကြရမယ်မဟုတ်ပါလားခင်ဗျာ